ပါကစ္စတန်စစ်ဖက်ကြီးကဲဟောင်းတဦးကိုတမူးဖြေခန့်ထားပြီးဆော်ဒီအာရေဗျကဦးဆောင်တဲ့မွတ်စလင်စစ်ဖက်ညွန်ပေါင်းအဖွဲ့တစ်ဖွဲ့ကိုတရားဝင်ဖွဲ့စည်းလိုက်ပါပြီ။အဲ့ဒီအဖွဲ့မှာပါဝင်တဲ့နိုင်ငံတွေကအကာအဝေးဝန်ကြီးတွေတက်ရောက်တဲ့ဖွင့်ပွဲအစည်းအဝေးကိုရီယတ်မြို့မှာတနင်္လာနေ့ကကျင်းပခဲ့ပါတယ်။အကြံဖက်ဝါဒတံပြန်နေနေရေးအစ္စလာမစ်စစ်ဖက်ညွန်ပေါင်းအဖွဲ့ IMCTC အစည်းအဝေးကိုဆော်ဒီအင်ရှိမင်းသားလည်းဖြစ်အကာအဝေးဝန်ကြီးလည်းဖြစ်တဲ့မိုဟာမက်ဘင်ဆော်မန်ကဖွင့်ပေးပါတယ်။ဆွန်နီမွတ်စလင်အများစုနိုင်ငံ40တနိုင်ငံရဲ့အစ္စလာမ်ညွန်ရေးညွန်ပေါင်းအဖွဲ့ဟာကဘာလုံးဆိုင်ရာအကြံဖက်ဝါဒနဲ့အကြံဖက်အစွန်းရောက်ဝါဒနှိမ့်နေရေးတနိုင်ငံချင်းစီရဲ့ကြိုးပမ်းချက်တွေကိုညှိနှိုင်းပေါင်းစပ်ပြီးမှဖြစ်တယ်လို့တရားဝင်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ IMCTC ရဲ့ပထမဆုံးတမူအဖြစ်ပါကစ္စတန်စစ်ဖက်အကြီးအကဲဟောင်းရာဟီလ်ရှာရီဖ်ကိုခန္ဓာလိုက်တာကြောင့်ဒီညွန်ပေါင်းအဖွဲ့ဖွဲ့တဲ့ကိစ္စကိုအထူးသဖြင့်ပါကစ္စတန်မှာအဓိကဆွေးနွေးညှိနှိုင်းကုန်တာတွေရှိနေပါတယ်။ဆော်ဒီဦးဆောင်တဲ့ဒီဖွဲ့ဖွဲ့တာကိုထောက်ခံသူတွေကဒါကိုနေတိုးအဖွဲ့လိုမွတ်စလင်နိုင်ငံတွေရဲ့အဖွဲ့တစ်ဖွဲ့အဖြစ်ပြောဆိုကြပါတယ်။ဒါပေမဲ့ပါကစ္စတန်ကလူတွေရဲ့ပါဝင်ဝေဖန်သူတွေကတော့အဖွဲ့ရဲ့ရည်မှန်းချက်တွေကိုမေးခွန်းထုတ်နေကြပြီးပြိုင်ဘက်ရှီးယားမွတ်စလင်နိုင်ငံတွေဖြစ်တဲ့အီရန်၊ဆီးရီးယားနဲ့အီရတ်တို့ကိုရင်ဆိုင်ဖို့ဖွဲ့တဲ့ဂိုင်းကနအခြေခံအဖွဲ့တစ်ဖွဲ့အဖြစ်မြင်ကြပါတယ်ခင်ဗျာ။